ကျင်းတင်နိုင်ငံစတာဘိုမြို့လေကခရစ်စမတ်ပစ္စည်းတွေရောင်းတဲ့ဈေးမှာတနတ်သမားလက်ချက်နဲ့လူနှစ်ဦးသေဆုံးခဲ့ရပြီးနောက်မှာတော့တနတ်သမားကိုပြင်သစ်အာဏာပိုင်တို့ရှာဖွေနေကြပါတယ်။မနေ့အင်္ဂါနေ့ညပိုင်းဖြစ်ခတ်တိုက်ခိုက်မှုနောက်ပိုင်းဈေးကကနေလွတ်မြောက်သွားတဲ့တနတ်သမားကိုရာနဲ့ချီတဲ့လုံခြုံရေးတပ်ဖွဲ့တွေရှာဖွေနေကြပါတယ်။သေဆုံးသူ3ယောက်ရှိတယ်လို့ပြင်သစ်တာဝန်ရှိသူတွေကကနဦးပြောဆိုခဲ့ကြပြီးပင်လို့လဲဒီကနေ့ဗုဒ္ဓဦးနေ့မှာတော့သေဆုံးသူ2ယောက်သာရှိတယ်လို့ပြင်ဆင်ပြောဆိုခဲ့ပြီးဒံယာရသူကတော့အနည်းဆုံး12ယောက်ရှိတယ်လို့ပြောဆိုထားပါတယ်။ပြင်သစ်နိုင်ငံရဲ့လုံခြုံရေးချင်းချောက်မှုကိုအရေးပေါ်အဆင့်တိုးမြင့်သတ်မှတ်ပြီးနေဆက်တွေကိုလည်းပို့ပြီးတော့တင်းကျပ်ထားပါတယ်။တခြားခရစ်စမတ်ပစ္စည်းဈေးတန်းတွေကိုလည်းလုံခြုံရေးတင်းကျပ်ထားပါတယ်။အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်စုံစမ်းစစ်ဆေးမှုလုပ်ဖို့စတာဘိုမြို့ကိုပြည်ထောင်ဝင်ကြီးခရစ်စတော့ကာဆနာရောက်နေပါတယ်။တနတ်သမားရဲ့ရွေးချက်ကိုတော့မသိရသေးပါဘူး။တနတ်သမားကအသက်29နှစ်အရွယ်ရှရိရှက်ကတ်ဖြစ်တယ်လို့အနာပိုင်တို့ကပြောဆိုလိုက်ပြီးသူ့ကိုအစွန်းရောက်ဝါဒီတန်တရားနဲ့စောင့်ကြည့်ဆင်းနဲ့မှထည့်သွင်းထားသူလည်းဖြစ်တယ်လို့ပြောပါတယ်။ရဲတွေကသူ့ကိုဖမ်းဖို့သူ့အိမ်ကိုသွားခဲ့ပေးမယ်လို့လည်းအဲ့ဒီအချိန်မှာသူမရှိတော့ပါဘူး။တိုက်ခိုက်မှုအတွင်းတေဆုံးခဲ့ရသူတဦးကထိုင်းနိုင်ငံကလာတဲ့ကဘာလက်ခီးတဲ့တဦးဖြစ်ပြီးခေါင်းကိုပြစ်ခတ်ခံခဲ့ရကြောင်းနဲ့အရေးပေါ်ကုသခဲ့ပေမဲ့တုံ့ပြန်မှုမရှိတော့ဘူးလို့မျက်မြင်တွေ့သူတူကပြောပါတယ်။စတာဘိုမြို့ကဥရောပပါလီမန်ရုံးချုပ်တည်ရှိရာမြို့လည်းဖြစ်ပါတယ်။ပြစ်ခတ်မှုနောက်ပိုင်းမှာတော့အဲ့ဒီအဆောက်အုံကိုလည်းယာယီပိတ်ခဲ့ပါတယ်ရှင်။